ရခိုင်ပြည်နယ်မြောက်ပိုင်းကရဲစခန်းတွေကိုတိုက်ခတ်ခဲ့တဲ့အာစာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးအစိုးရကလူရှိနေတဲ့ပြည်ခံမျိုးပါတီအမတ်ဟောင်းဦးအောင်ဇော်ဝင်းကိုဖေဖော်ဝါရီ28ရက်နေ့ကရန်ကုန်အပီပီဆိုင်ရာလေစိတ်မှာဖမ်းမိခဲ့တယ်လို့သမရယုံပြောခွင့်ရဦးဇော်ဒီကပြောပါတယ်။ငခုရရွာမှာရှိတဲ့ရဲစခန်းတွေတိုက်ခတ်ဖို့အတွက်သူ့အနေနဲ့ငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးအစိုးရကဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အာစာကျန်းဖတ်ဖွဲ့ကိုငွေကြေးထောက်ပံ့ခဲ့လို့တရားခံပြေးသတ်မှတ်ထားတဲ့ပြည်ခိုင်မျိုးပါတီအမတ်ဟောင်းဦးအောင်ဇော်ဝင်းခေါ်ဇော်ကီအမဟာထိုင်းနိုင်ငံကိုထွက်ခွာဖို့ပြင်ဆင်နေကြမှာပဲရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာဖေဖော်ဝါရီ28ရက်မနက်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းမိတဲ့အာစာကျန်းဖတ်သမားနှစ်ဦးကိုရုံးတင်စစ်ဆီးတဲ့အခါရဲကင်းစခန်းတွေကိုတိုက်ခိုက်ဖို့အတွက်အောင်ဇော်ဝင်းကငွေကြေးထောက်ပံ့မှုတွေပြုလုပ်ခဲ့ကြောင်းထွက်ဆိုတဲ့အတွက်တရားခံပြည်ဖြစ်တတ်မှတ်လိုက်တာဖြစ်တယ်လို့တမနာယုံပြောရေးဆိုခွင့်ရှိသူဦးစောထေက VOE ကိုအခုလိုပြောပါရယ
်ဟုတ်တယ်28နှစ်ဖမ်းပါတယ်ဒီစိတ်မှာဖမ်းကိုထွက်ဖို့အထက်မှာဖမ်းတာဖြစ်ပါတယ်2016ခုနှစ်မှာကျွန်တော်တို့အဲ့ဒီပြည်သားနိုင်ငံမှာရှိတဲ့စေယုံပေါ့နော်စေယုံမှာတွားပြီးတော့ကုတဲ့စေယုံတွားပြီးတော့ကုတာတဲ့အရာရက်စီအကျန်းဖက်သမားနှစ်ယောက်ရှိတယ်အဲ့နှစ်ယောက်ကိုပြည်သားဒေသကဖမ်းပြီးတော့မြန်မာဘက်ကိုလွှဲအဲ့ပြောလိုက်တဲ့နေရာကိုကျွန်တော်တို့ကတရားရုံးမှာရုံးတင်ရုံးတင်ဆက်စည်းတဲ့အချိန်မှာသူတို့ရဲ့ထွက်ဆိုချက်ရဒီအောင်ကောင်ဝင်းကဒီဟာတွေကိုငွေကြေးထောက်ပံ့စီမံတယ်ဆိုတော့တရားရုံးမှာထွက်ဆိုတယ်ဆိုတော့သူ့ကိုဖမ်းဝရမ်းထုတ်တယ်ဖမ်းဝရမ်းထုတ်ထားတဲ့အားမှာဖက်ပြေးတယ်အဲ့တော့ဟိုတရားခံကြီးအနေနဲ့တရားရုံးကမောင်းတော့တရားရုံးကနေလို့ထုတ်ပြန်ထားတာဟိုလူသိက်ကိုလူသိက်ကနေသူဖမ်းနေတယ်ထွက်မယ်ဆိုတဲ့အချိန်မှာကျွန်တော်ဖမ်းမိတာဖြစ်တယ်
2016ခုနှစ်အော်တိုဝါလာမှာအာစာအကြမ်းဖက်ဖွဲ့ဟာမောင်တော်တဝိုက်ကနေကြားဆောင်စကန်တွေကိုတိုက်ခတ်ခဲ့တာဖြစ်ပြီး2018ခုနှစ်အောက်တိုဘာလကမှလည်းနေကြားဆောင်ရေကင်းစကန်နေရာ30ကျော်ကိုတပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်ချုပ်တည်ဆုံခဲ့ပါတယ်။အခုလိုတိုက်ခတ်ခံရပြီးနောက်ပိုင်းမှာအစိုးရအနေနဲ့လုံခြုံရေးအကြမ်းဖက်တိုက်ဖြတ်မှုတွေကိုအလေးထားဆောင်ရွက်နေတယ်လို့လည်းဦးစောထေကပြောပါတယ်။ည
မတိချက်ကတော့ဒီအကြမ်းဖက်တိုက်ချက်ရေးပေါ့နော်အကြမ်းဖက်ထိန်းချုပ်ရေးနဲ့အမျိုးသားလုံခြုံရေးဒါကတော့ကျွန်တော်တို့အစိုးရတိုင်းအစိုးရတိုင်းဥပဒေလုပ်ငန်းတာဝန်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်လို့လည်းအများရန်ကျွန်တော်တို့ဆောင်ရွက်လက်ရှိတယ်အသေးစိတ်ကတော့ကျွန်တော်တို့ပြောမှရှိဘူးအဲ့ဒီလုံခြုံရေးနဲ့အဲ့ဒီအကြမ်းဖက်တိုက်ချက်ရေးကတော့ကျွန်တော်နိုင်ငံတို့အထူးအလေးထားမယ်ကိစ္စဖြစ်တယ်ဆိုတော့အလေးထားပြီးဆောင်ရွက်နေအဲ့လောက်ပဲပြောလို့ရအောင
်တရားခံပြည့်အောင်စုံဝင်းကို9ခုရနေမီရဲစခန်းကပြည်သူပိုင်ပစ္စည်းကာကွယ်အုပ်ဥပဒေပုံမှန်6-1လက်နက်များအုပ်ဥပဒေပုံမှန်19ကနဲ့မတရားတဲ့အုပ်ဥပဒေပုံမှန်19စတာတွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။သူ့ကိုမောင်တော်တရားရုံးကဖမ်းဝမ်းထုတ်ခဲ့တာဖြစ်တဲ့အတွက်မောင်တော်တရားရုံးမှာပဲအမှုဖွင့်စစ်ဆေးမဲ့သဘောရှိပါတယ်။ဒါနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တိကျတဲ့အဖြေမရရှိခဲ့ပါဘူး။မြန်မာအစိုးရကအလို့ရှိနေတဲ့ရခိုင်ပြည်နယ်ကျန်းဖတ်မှုဖြစ်စဉ်မှာပါဝင်သူအာစာကျန်းဖတ်အဖွဲ့ဝင်1300ကျော်ရဲ့အမည်ရှင်းတဲ့ဓာတ်ပုံတွေကိုဘင်္ဂလားဒေ့ရှ်အစိုးရကိုပေးခဲ့ပါသေးတယ်ခင်ဗျာ။